ကိုဗစ်ကရောဂါကြောင့်တေဆုံးသူတရားကျော်ထိတိုးလာနေချိန်မှာယောဂကုသမှုတွေကိုထိထိရောက်ထိန်းချုပ်နိုင်အောင်လူလူကပူးပေါင်းဆောင်ရွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါယောဂကုသမှုတွေအများဆုံးကြုံနေရတာကြောင့်အိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားရတဲ့ရန်ကုန်တိုင်းထဲမှာသတင်းနှစ်ပတ်အတွင်းတိတာထင်ရှားတဲ့ရလဒ်တွေပေါ်ပေါက်လာအော ော့6000နီးပါးရှိနေသလိုနောက်ထပ်ကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းထဲမှာကာယောဂါကာဝေးအစီအစဉ်တွေဟာလူလူရဲ့ပူပေါင်းမှုရမှသာအောင်မြင်နိုင်မယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့တက်နိုင်တဲ့များအစွမ်းကုန်ပေါ့နော်ဖြစ်ညှစ်ထုတ်ပြီးတော့အားကိုရင်ကုန်သွားပြီဆိုတဲ့ဟာမျိုးပေါ့နော်ဒီလိုသဘောမျိုးနဲ့ကျွန်တော်တို့ကကျိုးပန်းပြီးတော့ပေါ့နော်ဒါနေညမပြတ်တကယ်ကျန်းမာရေးဝန်ထမ်းတွေကစီစဉ်အပြည့်နဲ့ရှည်တမ်းအနေနဲ့ဆွမ်းဆန်းတက်မှာဆောင်ရွက်နေပါတယ်ဒါမဲ့ဒီ result တွေပေါ့နော်ကောင်းမွန်လာဖို့အတွက်ကတော့လက်ခုပ်ဆိုတာတစ်ဖက်တည်းတီးရင်မမီဘူးပဲပေါ့နော်တမိုင်ဝန်ထမ်းတွေဘလောက်ပဲကြိုးစားကြိုးစားတစ်ဖက်ကပြည်သူလူထုတွေပူးပေါင်းမပါဝင်ဘူးပေါ့နော်တမိုင်ဝန်ထမ်းတွေလည်းပူးပေါင်းဆောင်ရွက်မှုအားနည်းမယ်ဒီလူမျိုးပြည်သူတွေဘက်ကပူးပေါင်းဆောင်ရွက်မှုနည်းရင်တော့ခုနလက်ခုပ်တစ်ဖက်တည်းဘလောက်တီးတီးမမီပါဘူးခင်ဗျအဲ့တော့တစ်ဖက်ကဒီပြည်သူတွေပူးပေါင်းပါဝင်မှုအားကောင်းရင်အားကောင်းသလိုပေါ့နော်လိုက်နိုင်ရင်လိုက်နိုင်သလိုကျွန်တော်တို့လက်ခုပ်တန်းတကယ်ကိုကြည်ကြဲလောင်လောင်မြေမြေဆက်ဆက်ရင်းထွက်လာမှာဖြစ်ပါတယ်
ကယောဂထိန်းချုပ်ရေးကြိုးပမ်းနေချိန်မှာဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုယောဂကုသမှုမရှိစေဖို့နဲ့လူနာတွေအသက်သေဆုံးမှုမရှိစေဖို့နောက်ပြီးတော့အသွာအလာကန့်သတ်ခံရသူတွေအတွက်နေရာထိုင်ခင်းအလုံးလောက်ရရှိဖို့နဲ့တခွဲတီးပြူလူနာတွေနဲ့ထိတွေ့မှုရှိခဲ့သူတွေကိုစုံစမ်းဖော်ထုတ်ဆစ်ဆေးဖို့အချိန်မြင့်ဆောင်ရွက်နေတယ်လို့လည်းပြောပါဗျ။ရခိုင်ပြည်နယ်ကပြန်လာတဲ့လူရေ1000ဝန်းကျင်အတွက်စောင့်ကြည့်စစ်ဆေးရေးစခန်း၄အသစ်ခုနှစ်ခုတိုးချဲ့ထားပေမဲ့စေတနာဝန်ထမ်းလိုအပ်ချက်ရှိနေတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ဆေးရုံတွေလုံလောက်မှုရှိအောင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေသလိုစောင့်ကြည့်စစ်ဆေးရေးစခန်းတွေနဲ့လိုအပ်တဲ့စေတနာဝန်ထမ်းတွေပစ္စည်းကရိယာတွေရရှိရေးကြိုးပမ်းနေကြောင်းမနေ့ရက online ကပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကယောဂထိန်းချုပ်ကာဝေးနိုင်ရင်ပြည်သူတွေပါလိုက်နာဆောင်ရွက်ဖို့ကိုလည်းအတိုင်းအမြံပုဂ္ဂိုလ်ကတိုက်တွန်းပြောဆိုထားပါတယ်
။ဟိုအခုအချိန်မှာတော့ဒီအဓိကအားဖြင့်ရန်ကုန်တိုင်းမှာဒီကိုဗစ်ယောဂပြန့်ပွားမှုကိုထိန်းချုပ်နိုင်မှုကိုကျွန်တော်တို့အားလုံးအားစိုက်ရပါမယ်။အဲ့တော့ရန်ကုန်မှာရှိတဲ့ကျွန်တော်တို့ပြည်သူပြည်သားတယောက်ချင်းတယောက်ချင်းဟာကိုယ့်ရဲ့ကျန်းမာရေးကိုအားစိုက်ပါ။ကိုကျန်းမာဖို့ကိုကိုဗစ်ယောဂါမကူးဖို့ဆိုတာအဲ့ဒါကိုပဲအဓိကထားပါကိုမကူးရင်ကိုရှိရလေလူများတွေမကူးနိုင်ဘူးအဲ့တော့ကိုအတွက်ကိုလှုပ်တာဟာလူများတွေအတွက်လှုပ်တယ်ဆိုတဲ့သဘောလည်းရောက်ပါတယ်တရားမလို့ကျမတို့ရန်ကုန်ကပြည်သူပြည်သားများဟိုစိတ်ဓာတ်မကြပါနဲ့ရန်ကုန်သူရန်ကုန်သားများတတ်တည်ရှိတယ်လို့အားလုံးကပြောကြပါတယ်အဲ့တော့မှန်ကန်တဲ့နေရာမှာတတ်တည်ရှိဖို့လိုပါတယ်အဲ့တော့အခုဒီကိုဗစ်ယောဂါကိုဖျက်ကျော်တဲ့နေရာမှာအနိုင်ယူတဲ့နေရာမှာတတိရှိရှိနဲ့ဇွဲရှိရှိနဲ့ဆက်ပြီးတော့လုပ်ကြပါလို့ကျွန်မအနေနဲ့မေတ္တာရခိုင်ချင်ပါတယ
်။ကိုဗစ်ယောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေလိုအပ်ချက်တွေအတွက်အသုံးပြုဖို့ဗန္ဓာယီဝန်ကြီးဌာနကအထွေထွေပူရှံငွေဘီလီယံ1000ကျော်ကိုလည်းကိုဗစ်ယောဂါနဲ့ပတ်သက်ပြီးသုံးဖို့သတ်မှတ်ထားတယ်လို့အတိုင်ပင်ခံကပြောပါတယ်။ကိုဗစ်ယောဂါဘူးထပ်ပြီးကူးစက်ခံရတာအ ਨੇ ဆုံးဖြစ်ဖို့အတွက်ဆိုပြည်သူတွေအနေနဲ့ကိုယ့်ရဲ့နေရင်နှင်းသာနေထိုင်ပြီးမဖြစ်မနေကိစ္စကြောင့်အပြင်ထွက်ရမယ်ဆိုပါးစပ်နဲ့နှာခေါင်းစီတက်ဆင်ဖို့ကိုဒေါက်တာတန်းနိုင်စုကအကြံပြုထားပါတယ်။
ဒီချိန်မှာရန်ကုန်မြို့မှာနေတဲ့ပြည်သူတွေရောပေါ့နော်။ကျန်တဲ့ဒီကိုဗစ်ဖြစ်ပွားဒေတာပေါ့ရခိုင်ပြည်နယ်မှာနေတဲ့ပြည်သူတွေတက်နေကြများမိမိအိမ်မှာပဲနေသေးပါ။အပြင်ထွက်ရင်ဘတ်စတက်ပါအပြည့်ဝအကာအကွယ်ယူပါ။ကိုယ့်အတက်ကိုကာကွယ်သလိုဒီသားစုအတက်ကိုလည်းကာကွယ်ပေးခြင်းဖြစ်ပါတယ်။တစ်ဖက်ကကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ရမှာကိုလည်းနည်းနည်းလေးမှလက်မတော့မယ်နဲ့အချိန်ပြည့်ပူးပေါင်းဆောင်ရွက်စေပါတယ်ခင်
ဗျာ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းအထိထုတ်ပြန်ချက်အရပိုးရီလူနာ6400ကျော်နဲ့တိစုံသူ113ဦးရှိထားပြီးယောဂဘူပျောက်ကင်းလို့စေယုံစင်ဝင်ရသူကတော့1400ကျော်အထိရှိထားပြီးဖြစ်ပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။